ဖွဲ့စည်းပုံခြေခံဥပဒေမှာမန်တိုင်ကြီး300တာရှိပြီးသတင်းမီဒီယာဖြစ်တဲ့စတုထမန်တိုင်ဆိုတာမရှိတဲ့အကြောင်းမန္တလေးတိုင်းဝန်ကြီးချုပ်ကပြောတာဟာနားလည်ခံယူမှုလွယ်မှာခြင်းသာဖြစ်တယ်လို့သတင်းအဖွဲ့အစည်းတာဝန်ရှိသူတချို့ကသုံးသပ်ကြပြီး NLD ပါတီထိပ်တန်းခေါင်းဆောင်တူအနေနဲ့သတင်းမီဒီယာကိုမန်တိုင်တစ်ခုအဖြစ်လက်မခံခြင်းတဲ့သဘောများလားလို့မေးခွန်းထုတ်သူတွေလည်းရှိပါတယ်။မန္တလေးမြို့မှာကြာသာရင်းနှီးကကျင်းပတဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲအပြီးဝင်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကသတင်းတောက်တွေကိုအဲ့ဒီလိုပြောလိုက်တာပါအကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့ရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းပြီးမန္တလေးမြို့ဆာကူရာပရင်စစ်ဟိုတယ်မှာဩဂုတ်လ22ရက်ကြာသာပတင်းလေးကကျင်းပတဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့အခြေခံဥပဒေအရသဒ္ဒုထမန်တိုင်းဆိုတာမရှိကြောင်းမန္တလေးတိုင်းဝင်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကပြောဆိုလိုက်တာပါ
ကျောင်းအုပ်ချုပ်မှာမနက်300ပဲရှိတယ်။တပ်စီမှာလည်းအုပ်ချုပ်ကလည်းအုပ်ချုပ်မှာ။တို့ဆက်မှာမနက်ရှိတယ်။ဒါကနိုင်ငံတကာမှာရင်းနှောက်တယ်ဆိုတဲ့သူကပို့တယ်။အဓိကအီဒီစကေးမှာရှိတယ်။အစိုးရလုပ်တဲ့ဟာလည်းတကယ်မှရှိရတယ်။နောက်ပြီးတော့တကယ်မှလည်းဆန်ဆဲလန့်ဖြစ်တာဖြစ်တယ်။ဒါမှပြည်သူ့အဆုံးချက်ဖြစ်မှာ
။ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေကဖွဲ့စည်းပုံဥပဒေမှာလည်းအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးဆိုတဲ့လွတ်လပ်တဲ့မန္တန်ကြီး300ရှိပေမဲ့ဒီမန္တန်300မှန်ကန်တရားမျှတစွာလှုပ်ဆောင်ရလားဆိုတာကိုသတင်းမီဒီယာတွေကစောင့်ကြည့်ဖို့တို့ရေးသားလို့ရှိပါတယ်။ဒါကြောင့်လဲအခြားမန္တန်ကြီး300ကြီးတူဝိုင်းရင်ဒီမိုကရေစီနိုင်ငံကြီးအပါအဝင်တိုင်းပြည်အများစုကသတင်းမီဒီယာကိုပါမန္တန်တရက်အဖြစ်ထည့်သွင်းသတ်မှတ်လာခဲ့ကြတာပါ။အရင်စေဆွေးရလက်ထက်တုန်းကလိုပဲလက်ရှိ NLD အဆွေးရလက်ထက်မှာသတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံမှုအားနည်းတာသတင်းမီဒီယာတွေအနေနဲ့အဆွေးရတာဝန်ရှိသူတွေကိုအလွယ်တကူမေးမြန်းလို့မရနိုင်တာတွေအပေါ်ပြည်တွင်းပြည်ပမှာရှိတဲ့သတင်းမီဒီယာအဖွဲ့အစည်းတွေကြားဝေဖန်မှုထွက်ပေါ်နေချိန်မှာပဲမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သဒ္ဒထမန်တိုင်းရဲ့ပတ်သက်လို့မန္တလေးတိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနားလည်မှုလွဲမှားခြင်းသာဖြစ်တယ်လို့ယူဆကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွင်းမူဦးမြင့်ကျော်ကဆိုပါတယ
်။သဒ္ဒထမန်တိုင်းဆိုတာကဟိုတင်စားပြီးပြောဆိုတာဟုတ်သူလူကျနာကလောက်တာမှန်နိုင်ဆိုပြီးတော့လေဒီမီဒီယာကသဘောကနေရာတောင်းတာလည်းမရှိတော့ပြီးတော့ဒီမှန်နိုင်တောင်းရကိုစောင့်ကြည့်ပြီးတော့ဝေဖန်ရေးတာနဲ့ထောက်ပြရေးတာလည်းမဟုတ်ဘူးအစိုးရရေးတာလည်းမဟုတ်ပါဘူးအကောင်းနဲ့ပြစ်ခတ်လည်းရေးပြီးတော့အဲ့ဒီသဘောသဘာဝကိုနားမလဲတာလားသို့မဟုတ်အဲ့ဒါကိုအယူဆကောက်ရဲပြီးတော့လောက်တာမှန်နိုင်နေရာလားတောင်းတယ်လို့ယူဆနေတော့အဲ့ဒါကနားလည်မှုလွယ်တာလို့ပဲကျွန်တော်ထင်တယ်နော်
တိုင်းပြည်တစ်ခုကိုထင်းကျောင်းမောင်းနေနေတဲ့မန္တန်ကြီး၃ခုနဲ့ဒန်းတူသတင်းမီဒီယာတွေကလည်းသရုတ်ဓမန္တန်အဖြစ်လာရောက်ပူးပေါင်းတာကို NLD ပါတီထိပ်တန်းခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာဇော်မြင့်မောင်အနေနဲ့လက်ခံညှိမှုမရဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။အဲတော့ဒေါက်တာဇော်မြင့်မောင်မန္တန်တိုင်းဝန်ကြီးချုပ်အနေနဲ့ပြောလိုက်တာကတော့ဒီပွဲကြီးပုံအခြေခံဥပဒေမှာမန္တန်ကြီး၃ရက်ရှိတယ်သတင်းမီဒီယာအနေနဲ့မန္တန်တရားအနေနဲ့လာပြီးတော့ဒီထဲမှာလာပုံပေါင်းတာတော့သူလည်းမခံဘူးဆိုတော့သဘောမျိုးပြောတယ်လို့ပဲကျွန်တော်တို့ကနားလည်တယ်။အဲ့တော့ဟိုထောက်ပြတယ်ညွန်ပြတယ်သတင်းချက်လက်တွေရယူတယ်ဆိုတဲ့ကိစ္စမှာတော့မီဒီယာကိုခွင့်ပြုထားတယ်။သို့တော်လည်းပဲအခုဒီကမ္ဘာလုံးမှာဖြစ်နေတဲ့သတင်းမားတွေကိုပေါ်ပေါ်များများဖြန့်ချီပြီးတော့ဒီအုပ်ချုပ်ရေးကဏ္ဍတွေမှာပြည်သူလူထုထင်အောင်ထင်မှားဖြစ်အောင်လုပ်တာကျွန်တော်မြန်မာနိုင်ငံမှာလည်းမဟုတ်ပါဘူး။ဘယ်မှလိုက်ပင်လည်းမှန်မှန်ကန်ကန်ရေးသားမယ်ဆိုလို့ရှိရင်တော့သရုပ်ထမှန်တဲ့အဖြစ်မှန်မှန်မှန်မှန်ရက်တည်နိုင်တဲ့အခြေအနေမျိုးရောက်မယ်လို့ကျွန်တော်ကမြင်တယ
်။မန္တလေးတိုင်းဝန်ကြီးချုပ်ကတော့ကိုလိုရာကိုဆွဲရေးပြီး NLD အစိုးရကိုဝေဖန်တဲ့သတင်းတွေနဲ့ပတ်သက်လို့ထောက်ပြသွားပါတယ
်။ကျွန်တော်တို့အကြည့်ကြပါလေဆိုရင်ပြည်သူတရားမှန်ရအဲ့ဒီသတင်းဟာမပြတ်ဘူး။စူပါရှယ်ဖြစ်ရမယ်ဘယ်မှလဲရဘူး။ဆန္ဒပြရတယ်သူကသူဆန္ဒပြတာမိသားစားခဲ့တယ်အဲ့နေ့ဒီကောင်မှယုံကြည်မှုရှိတော့သူအားဘူးခင်ဗျားတို့မဖြစ်ဘူးဖြေရမယ်တောင်တရားထုတ်တာပေါ့
ဗျာမြန်မာနိုင်ငံမှာလူအများစုသတင်းရယူဖတ်ရှုနေရတဲ့နေရာဟာလူမှုကွန်ရက်မီဒီယာတွေကတစ်ဆင့်ဖြစ်ပါတယ်သတင်းမှားနဲ့တာဝန်ခံမှုမရှိတဲ့သတင်းဌာနတချို့ကိုထောက်ပြပြီးအစိုးရဘက်တာဝန်ရှိသူတဦးကသရုတ်ဒမန်နိုင်တစ်ခုလုံးကိုအခုလိုခြုံပြီးအပြစ်ပြင်ပြောဆိုတာဟာအခြေခံအားဖြင့်လွဲနေတယ်လို့ဦးမြင့်ကျော်ကထောက်ပြပါတယ်
သတင်းကတော့ရေးကြည့်ရတယ်ဒီမျိုးရင်းဆက်ဆိုးလက်တဲ့တခြားလုံးမှာဒီသတင်းမီဒီယာကမျိုးကြီးမှဖြစ်နေတဲ့ဟာတွေအလုံးမောင်းချရတဲ့ဟာတွေကိုဟိုဘလစ်ကောမန်ထုတ်ပေါ်ပြနေကြဒီကသတင်းမီဒီယာသို့တော့ဟိုဒီနောက်ပိုင်းဟလာစူးရတွေဖြစ်လာတဲ့ခါတိုင်းဝေဖန်ထောက်ပြတဲ့ဟာတွေလည်းမနှိမ့်ညွတ်ရရှိနေနောက်ကဆိုရှယ်မီဒီယာပလက်ဖောင်းပေါ်မှာဟိုပွားစားကျင်းနေတဲ့ ဟိုတောင်းခံမှုရှိတဲ့အားမျိုးတွေပေါ့နော်အဲ့ဒါမျိုးတွေနဲ့ယောဂီပြောတယ်ယောဂီနားမယ်တော့အဲ့ဒါတော့ယူဆပေါ်နေတဲ့သဘောမျိုးကျွန်တော်ထင်တယ်အဲ့ဒီမျိုးဟိုဆက်မြင်နေတဲ့ဆင်းရဲရည်တဲ့ဟာမျိုးတခုပဲကောက်ချင်ကြတော့မီဒီယာတခုလုံးကဒီလိုဖြစ်နေတယ်ဆိုတဲ့ဟာမျိုးကြတော့လေအဲ့ဒါလေဟိုတကယ်တမ်းကျတော့ယေဘီယာပြည်သာတွဲနေတယ်လို့ကျွန်တော်ထင်ပါတယ်
မြန်မာနိုင်ငံမှာလွတ်လပ်စွာသတင်းရယူခွင့်သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုရှိရေးစတဲ့အချက်တွေကိုလက်ခံပေမဲ့လွဲမှားတဲ့သတင်းတွေမတင်ပြမိစေဖို့ကိုလည်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကထောက်ပြပြောဆိုခဲ့ပါတယ်။ Sakura Princess Hotel ကဆွေးနွေးပွဲမှာအုတ်ချုပ်ရေးဥပဒေပြူရေးတရားစီရင်ရေးတို့နဲ့ပတ်သက်ပြီးသတင်းရယူရာမှာအခက်အခဲတွေရှိနေတဲ့ကြောင်းသတင်းမီဒီယာသမားတွေကဆွေးနွေးခဲ့တယ်လို့ MPC ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။